အန်အန်ဒီဆိုရဖွဲ့စည်းချိန်ကဝင်းကြီးဌာနတွေမှာဒုဝင်ကြီးတအူးတယောက်မှမခန့်အပ်ဖဲထားခဲ့ရာကနေအခုအစိုးရတပ်တန်းနှစ်နှစ်ခွဲအတွင်းမှာတော့ဒုဝင်ကြီးအရေအတွက်က20ဦးထိရှိလာပါတယ်။ အန်အန်ဒီဆိုရတာဝန်ယူတဲ့ချိန်မှာပဲတမရအုပ်ထင်ကျော်ကဝင်းကြီးအရေအတွက်ကိုလည်းလျှော့ချခဲ့ပါတယ်။အဲ့ဒီလိုလျှော့ချလိုက်တဲ့အတွက်အစိုးရတပ်တန်း9နှစ်အတွင်းမှာစက်တန်းပေါင်း9000ကျော်ချွေတာနိုင်မယ်လို့ပြောဆိုခဲ့တယ်လို့အစိုးရတက်လက်ထက်မှာအရေအတွက်ထက်အရေချင်းကိုဦးစားပေးပြီးစစ်လက်ခိုင်မာတဲ့ပြည်ထောင်စုအစိုးရတရက်ဖွဲ့စည်းနိုင်ရေးဆောင်ရွက်မယ်လို့ဦးထင်ကျော်ကပြောဆိုခဲ့
ဟုတ်ကဲ့ပါဗျာဒီနေ့ကျွန်တော်တို့ကလည်းဟာဦးရထွန်းကသူ့မြင်ကိုခုလိုပြောပါတယ်အဲဒီအရင်ဦးတိုင်းစင်အစိုးရလက်ထက်မှာဝန်ကြီးဌာနကြီးများညွန်တယ်မလို့အပြောင်းပွားနေတယ်လို့အဲ့လိုယူဆတာပေါ့နော်အဲတက်လာလာချင်းမှာသူတို့ကဒါတွေချော့မယ်အပြောင်းလဲတွေလုပ်မယ်ဆိုပြီးတော့ရှော့လိုက်တာ
ဒီမနိုင်ဘူးမနိုင်မှုတချို့နေရာတွေကဒီတူဝင်ကြီးတွေခံဖို့လိုတယ်စသဖြင့်ပေါ့အန်အန်ဒီဆိုရကဝင်ကြီးတူဝင်ကြီးတွေကိုခန့်အရာမှာအန်အန်ဒီနဲ့ဆက်ဆက်တဲ့တိုင်ဝိုင်းကပညာရှင်တွေကိုခန့်အပ်တာထက်တက်မတော်ရရှိငြိမ်းစားတွေကိုဦးစားပေးခန့်အပ်တာမျိုးတွေရှိပါတယ်အဲ့ဒီလိုခန့်လိုက်တဲ့တက်မတော်ရရှိငြိမ်းစားအများစုကလည်းဒေါက်ဆန်းစုကြည်နဲ့ဆက်ဆံရေးကောင်းမွန်တဲ့လွှတ်တော်
ုတော့စဉ်းစားစရာဖြစ်တာပေါ့
မနေ့ကရက်စွဲနဲ့အတိတ်ခံအပ်လိုက်တဲ့ဒုဝန်ကြီးသုံးဦးအနက်ကတိုင်းရင်းသားလူမျိုးရေးရာဝန်ကြီးဌာနဒုတိယဝန်ကြီးအဖြစ်ခန့်အပ်ခံရတဲ့ဦးလှမော်ဦးဟာတမတော်ငိမ့်စားရာရှိတဦးဖြစ်ပြီးစီးပွားကူးသန်းဝန်ကြီးဌာနမှာနှစ်ပေါင်း10နှစ်ကျော်ကြာအမြင့်ဆုံးရာထူးအနေနဲ့ညွန်ကြားရေးမှူးချုပ်ရာထူးနဲ့နောက်ဆုံးတာဝန်ထမ်းဆောင်ခဲ့ပြီးတဲ့နောက်အခုအစိုးရတက်လက်ထက်မှာအတိတ်ထက်မှန်ဖွဲ့စည်းလိုက်တဲ့တိုင်းရင်းသားလူမျိုးများရေးရာဝန်ကြီးဌာနမှာညွန်ကြားရေးမှူးချုပ်တာဝန်နဲ့လာပိုင်းအကြာတာဝန်ပြောင်းလဲထမ်းဆောင်ခဲ့တာဖြစ်ပါတယ်။အဲဒီလိုလာပိုင်းအကြာတာဝန်ထမ်းဆောင်ပြီးတဲ့နောက်မှာအဲ့ဒီဝန်ကြီးဌာနရဲ့ဒုတိယဝန်ကြီးအဖြစ်ယာရုတိုးမြင့်ခန့်အပ်ခံခဲ့ရတာဖြစ်ပါတယ်။နိုင်ငံရဲ့အရေးကြီးတဲ့မူဝါဒပိုင်းတွေကိုဆုံးဖြတ်အကောင်အထည်ဖော်ရတဲ့ဝန်ကြီးဒုဝန်ကြီးယာရုတွေခန့်အပ်ရမှာအစိုးရအနေနဲ့လူမှန်နေရာမှန်ခန့်အပ်နိုင်ခဲ့ရင်အလုပ်တွေလုပ်ရမှာပိုပြီးအထောက်အကူပိုဖြစ်နိုင်တယ်လို့နိုင်ငံရေးလှလသုံးသက်သူဒေါက်တာရန်မျိုးသိန်းကအခုလိုပြောပါတယ်
။ဒီဒုတိယဝန်ကြီးတွေကိုခန့်အပ်တာဟာနော်သက်ဆိုင်ရာဝန်ကြီးဌာနလိုက်ပေါ့လေ။ပညာရေးဆိုင်ရာကျွမ်းကျင်မှုအပိုင်းမှာเนาะပြည်တော်စုဝင်ကြီးတွေကိုအထောက်အကူပြုဖို့ရည်ရွယ်တယ်ဆိုရင်เนาะသက်ဆိုင်ရာဝင်ကြီးဌာနမှာเนาะနှံ့ဆက်ကျွမ်းကျင်တဲ့เนาะအတွေ့အကြုံမြင့်မားတဲ့ပုဂ္ဂိုလ်မျိုးတွေကိုရွေးချယ်ဟိုထပ်အပ်ဖို့လိုအပ်တယ်လို့မြင်တယ်
NLD ပါတီရဲ့ပြောခွင့်ရပုဂ္ဂိုလ်ဒေါက်တာမျိုးညွန်းကတော့ NLD အစိုးရအနေနဲ့ဒုဝန်ကြီးတွေထက်ခန့်အပ်တာဟာလုပ်ငန်းတွေလုံဆောင်ရမှာပိုတွက်လန့်မြန်ဆန်လာဖို့ခန့်အပ်တာဖြစ်ပြီးငွေကိုခန့်မှန်းထားတာနဲ့ကြွားချရင်ပြင်ဆင်ရမှာဖြစ်ပြီးအခုလိုဆောင်ရွက်တာဟာအရင်ပြောထားတဲ့ဇာတ်ကားနဲ့တလွဲဆောင်ရွက်တာမဟုတ်ဘူးလို့အခုလိုပြောပါတယ
်။ဒုဝန်ကြီးတွေကိုမခန့်မှန်းထားလိုက်တဲ့အခါမှာဝန်ကြီးဌာနတော်တော်များများမှာလုပ်ကိုင်နေနော်တက်လက်မလုပ်နိုင်တာတွေ့ရပါတယ်။ဒါကြောင့်လိုအပ်မဲ့ထင်တဲ့နေရာတွေကိုတဖြည်းဖြည်းချင်းတိုးချဲ့ခံလာတာတွေ့ရပါလိမ့်မယ်။ဒါကတော့နော်မူလရည်မှန်းချက်နဲ့ကွဲလွဲတယ်လို့ကျွန်တော်မပြောချင်ပါဘူးခင်ဗျာ။ဟိုကိုယ့်ရဲ့ငွေစိတ်ကူးနဲ့လက်တွေ့အခြေအနေကွာခြားရင်ဒီလိုပြင်ရတာသဘာဝပါ
တူရာဦးရွှေမန်းနဲ့နီးစပ်တဲ့သူတွေကိုရှာရုနေရာပေးတယ်လို့ဝေဖန်ဆွဆွဲမှုတွေနဲ့ပတ်သက်လို့တော့ဒါရီဟာနိုင်ငံအုပ်ချုပ်ရေးပိုင်းအကြီးအကဲတွေကစုံဖြတ်တာဖြစ်လို့ဒေါက်တာမျိုးညွန့်ကသူ့အနေနဲ့တိကျမှတ်ချက်ပေးဖို့ညှင်းဆန်ခဲ့ပါတယ်။ NLD အစိုးရအနေနဲ့လုပ်ငန်းပိုင်းကျွမ်းကျင်မှုမရှိတဲ့အတွက်အခုလိုဒုဝန်ကြီးတွေထပ်ပြီးခန့်အပ်ရတာဖြစ်တယ်လို့ပြောဆိုဝေဖန်နေတဲ့အပေါ်မှာ NLD ပြောခွင့်ရပုဂ္ဂိုလ်ဒေါက်တာမျိုးညွန့်ကတော့အခုလိုညှင်းဆိုပါတယ
်။ကျွန်တော်တို့ရဲ့တော့ကျောင်းဆောင်ညံဆိုပြောတာကိုကျွန်တော်လုံးဝလက်မခံပါဘူး technical post ပေါ့ပါဒါနိုင်ငံရေး post ပါဒီနိုင်ငံကမှလည်းကြည့်ပါကျွန်တော်တို့ဒီလိုနေရာကိုနိုင်ငံရေးကျွမ်းကျင်တဲ့လူ ော့စီယုံကြီးကောင်းတဲ့လူတွေကိုပဲခံထားတာဖြစ်ပါတယ်ဌာနဆိုင်ရာမှာလုတ်တရင်တဲ့လူကိုပဲယူပြီးခံမှုမလိုပါဘူးခင်ဗျာ
လက်ရှိမှာဝန်ကြီးဌာန24ခုရှိတဲ့ထဲကဒုဝန်ကြီးခန့်အပ်ထားတဲ့ဝန်ကြီးဌာနက18ခုရှိပြီးဆံတဲ့ဝန်ကြီးဌာန6ခုဖြစ်တဲ့နိုင်ငံခြားရေးဝန်ကြီးဌာနပြည်ထောင်စုအစိုးရဖွဲ့ရုံးဝန်ကြီးဌာနအလုံသမားလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဦးစီးဌာနစက်မှုဝန်ကြီးဌာနဟိုတယ်နဲ့ခီးသွားလာရေးဝန်ကြီးဌာနအပြည်ပြည်ဆိုင်ရာပူးပေါင်းဆောင်ရွက်ရေးဝန်ကြီးဌာနတို့မှာတော့ဒုဝန်ကြီးခန့်အပ်ထားတာမျိုးမရှိသေးပါဘူးပို့ဆောင်ဆက်သွယ်ရေးဝန်ကြီးဌာနနဲ့စီမံဘဏ္ဍာဝန်ကြီးဌာနမှာတော့ဒုဝန်ကြီးနှစ်ဦးစီခန့်အပ်ထားတာဖြစ်ပါတယ်ရှင်